မြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာအစိုးရကပိတ်တင်ထားတဲ့အင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့ဖေဖော်ဝါရီလ20ရက်နေ့ကစစ်ပေမြို့မှာတပ်သူကျောင်းသူကျောင်းသားတွေနဲ့တန်ခါတော်တွေဆန္ဒပြခဲ့ကြပါတယ်။ AFP တင်းကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါ
။မြမစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့တနစ်ကျော်တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူးတိတော်မောင်တော်ရသေတော်ပုံနေကျွန်းကြောက်တော်မင်းပြမြေပုံမြောင်ဦးရှိမြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်နဲ့ပါဆိုရင်စုစုပေါင်း9မြို့နယ်ကို2019ဇွန်လ21ရက်ကစပြီးဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းပထမအကြိမ်ဖြတ်တောက်ခဲ့တာပါအဲ့ဒီတည်းကဘူးတိတော်မောင်တော်ရသေတော်နဲ့မြေပုံမြို့နယ်တွေကိုစက်တင်ဘာလ1ရက်နေ့တုန်းကအင်တာနက်လိုင်းပြန်ဖွင့်ပေးခဲ့ပေမဲ့ဒီနှစ်ဖေဖော်ဝါရီလဆန်းပိုင်းမှာတော့ဒုတိယအကြိမ်ပြန်ပြီးပိတ်ပစ်ခဲ့ပါတယ်အစိုးရကအခုလိုအင်တာနက်လိုင်းဖြတ်ထားတာကြောင့်ပညာသင်ကြားရေးမှာလိုအပ်တဲ့ငွေကြေးအခက်အခဲကြုံနေရတယ်လို့ဆနာပြကျောင်းသူမဆိုးနှင်းမိုးကပြောပါတယ်
။မတော်မိဖတွေနဲ့ရောညီကောင်မတွေနဲ့ကတခုမဆက်တင်ရဘူး။ကျမတို့ကျောင်းဆက်နေတဲ့ဥစ္စာမှာကျမတို့ကဘလို့မျိုးမိဖတွေနဲ့ဆက်တမှုရှိနေ။ကျမတို့ဒီအဖြစ်တွေနဲ့ပညာဆက်တင်နေရပါလေ
။အင်တာနက်ပြတ်တောက်မှုဟာလူအခွင့်အရေးချိုးဖောက်မှုတစ်မျိုးဖြစ်တာကြောင့်ရခိုင်နဲ့ချင်းပြည်နယ်က9မြို့နယ်မှာလိုင်းတွေပြန်ဖွင့်ပေးဖို့လူထုအခြေပြုလူမှုအဖွဲ့အစည်း105ဘွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲအစိုးရကိုတောင်းဆိုခဲ့ပေမဲ့အခုချိန်ထိတော့ပြန်မဖွင့်သေးပါဘူး။အင်တာနက်လိုင်းဖြတ်တောက်မှုကြောင့်ကြုံရတဲ့အခြေအနေကို NLD အစိုးရကသိစေခြင်းပြီးနိုင်ငံတကာမီဒီယာတွေကိုလည်းလွတ်လပ်စွာသတင်းယူခွင့်ပြုစေခြင်းလေလို့ဆန္ဒပြပွဲကကျောင်းသားခေါင်းဆောင်ကိုတိုးတိုးအောင်ကပြောပါတယ
်ဒီလိုဖွင့်ပြုနေတဲ့စုစုတွေဟာပေါ့နော်ဒါကျွန်တော်တို့ခေတ္တနေရာတွေပေါ့ဒါတို့နိုင်ငံတော်တိုင်ပင်နေလို့ပြောအောင်လို့လက်ရှိအားနာရပါလီဝင်လို့ပြုချိန်လေးကိုတောင်းဆိုစီ
အခုဆိုရင်အင်တာနက်ဖြတ်တောက်ထားတာရပ်ပေါင်း250လောက်ရှိလာပြီးဒေသခံ၈သိန်းလောက်ရဲ့နေစဉ်ဘဝလုံခြုံမှုစားဝတ်နေရေးပညာရေးနဲ့ကျန်းမာရေးကိစ္စတွေမှာဆုံးရှုံးမှုတွေကြုံနေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ